ရခိုင်နောက်ပိုင်းကကြောက်တော်မျိုးပေါ်မှာမနေ့ကညနေဘက်မှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်အရသာ၅ဦးသေဆုံးပြီး9ဦးထဲမှနေထိုင်ရရှိခဲ့တယ်လို့ကြောက်တော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။တပ်မတော်ဘက်ကတော့ကြောက်တော်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တည်တည်ကြဲကြဲမသိရဘူးလို့ပြောဆိုထားပါတယ်။ရခိုင်မြောက်ပိုင်းကကြောက်တော်မျိုးပေါ်မှာမနေ့ကညနေဘက်မှာတနအီနေ့ပါကြပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ကြောက်တော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကဗျော်ရဲကိုပြောပါတယ်
။9နိုင်တော့ဖြစ်တယ်။အဲဒီမှာဟိုစဖြစ်တာပေါ့9နိုင်ကျော်မှာအဲ့လမ်းကြောင်းဝင်လာတဲ့ကျွန်တော်တို့ဒီကြောက်တော်ပြည်သူသားပြင်ပိုင်းလို့ပြောမှာပေါ့နော်မြို့အစုံဖက်ကန်နေကြစပြီးတော့တက်ကီမစ်ဖြစ်လို့ဆိုရဲအဲ့ဒီတက်ကီမုံကတော့ကျွန်တော်ထင်တယ်50မိနစ်40လောက်ဖြစ်နေတယ်ဒါအပြည့်အစုံတက်ကီမုံလို့ပြောမှာပေါ့ဆိုတော့တချို့ဟိုနေဒီလေးခေါမိုးတွေပတ်ထွက်သွားတာလို့ရှိနေမှာဒါရဲ့ဆောက်ဦးချို့လေးခေါမိုးတွေ
အဲ့ဒီပြေခါမှုတွေမှာအရသာ9ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောရဲကိုဆက်ပြောပါတယ်
ဒီကတော့ကျွန်တော်တို့၅ရောက်ပြီလေအထင်ရအပြင်အထင်ရရတာဒါပြည့်နေတည်းရတာလေးရှိတယ်တချို့ကတော့ဆက်ပြေပို့ထားတဲ့အခြေအနေလေးရှိတယ်အဲဆိုတော့အကုန်လုံးကတော့ကျွန်တော်စီစဉ်ရောက်လာတာကတော့ဆက်နေရောက်ပေါ့
တမ်တော်ဖက်ကတော့မနေ့ကကြောက်တော်မျိုးတင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တမ်တော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဖို့မှုချုပ်ထွန်းထွန်းကြီးကအခုလိုပြောပါတယ်
အဲ့လိုကြောက်တော်မျိုးထဲမှာရှိတာဖြစ်တာကတည်းကကျွန်တော်တို့မကြားဘူး ya ။အဲတိုက်ပွဲဖြစ်တဲ့ဆိုတဲ့သဘောတဘာဝကတော့ငါကျွန်တော်တို့ကတော့တမင်လိုက်တိုက်နေတာတော့မရှိပါဘူး။ဒီကနေပြီးတော့တိုက်ခိုက်တာတွေကပိုများပါတယ်။အဲဒီရနေတိုက်ခိုက်တာတွေကြီးကိုပဲကျွန်တော်တို့ပြန်ပြီးတော့တိုက်နေရတဲ့အနေအထားမျိုးပေါ့နော်။အဲဒီကတော့သူကနေရာမချောင်ဘူးကျွန်တော်တို့တရင်းသားရှင်းနေမှာပြောသလိုပဲ။ဒါကြောင့်လည်းသူတန်းဖက်အနေနဲ့တန်းဖက်ဖွဲ့စည်းနေတဲ့သူသတ်မှတ်တာပေါ့ဗျာနော်။ဒီကတော့စဉ်းစားဖို့ကောင်းတာပေါ့။ဒီလိုတွေအများကြီးစဉ်းစားဖို့ကောင်းတယ်။မှန်တာပေါ့ဗျာ။ဒီဒုက္ခတွေဒီရာတွေကအများလုံးငြင်းငြင်းသွားဖို့လိုတာပေါ့။အများလုံးငြင်းငြင်းသွားဖို့ကကတည်းကရောက်ပြီးပြောနေလို့မရဘူးလက်တွေ့ကြကြလုံမှန်ကြတယ်ပေါ့နော
်လက်ရှိရှင်မှာကြောက်တော်မျိုးပေါ်မှာစစ်ရှောင်တွေလေးတိုးလာနေပြီအခုလိုကြောက်တော်မျိုးပေါ်ပြစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်မျိုးတစ်ခုလုံးတိတ်ဆိတ်နေတယ်လို့ဒေတာခန်တွေဟာလည်းနောက်ထပ်ပြစ်ခတ်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတယ်လို့ပြည်သူ့လက်တော်ကိုယ်စားလှယ်ဦးထွန်းဝင်းကဗျော်ရဲကိုပြောပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့နေပါတယ်ခင်ဗျာ